Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71 19နဲ့ 25 တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်။ကျမခွာညိုပါအခုညနေခင်းတောက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့ပြောပြပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့စီးရီးယားနိုင်ငံကအပြစ်ရလုပ်ငန်းတွေပြန်ဆနိုင်ရေးကြားဝင်ကြိုးပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါတယ်ထိုင်းဘရင်ဘူမီပေါ်နှက်ရွာဆန်းသွားတဲ့အတွက်လက်ရှိအင်ရှင်မင်းနာနံတက်ခင်အချိန်အတွင်းဘရင်အကြံပေးအကောင်စီကထိနှန်းကိုယာယီတာဝန်ယူထားမယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ဘရစ်စ်တိုက်တီအစီအဝေးကိုနိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုရီနဲ့တွေ့ဆုံပြီးတော့နိုင်ငံရေးကိစ္စတွေနဲ့အတူဒေသရင်းကိစ္စတွေပါဆွေးနွေးဖို့ရှိပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ
ကာမပါရှင်။အခုညနေခင်းနားဆင်ရဖို့ရှိတဲ့မြန်မာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ Homeland ကမုံရွာကိုပြည့်စွက်နေတဲ့ခရီးသည်300ပါတင်မောတိတ်မောက်ရွာမှာကယ်ဆယ်ရေးအခြေအနေနဲ့အတူတနိုင်ငံလုံးအပြစ်ရဆက်ရေးစာချုပ်တစ်နှစ်ပြည့်အခမ်းအနားမှာတော်အောင်ဆန်းစုကြည်ကတော့အခုလိုပြောသွားပါတယ်။
ဒီခါရစေ nationwide ဆိုတဲ့နိုင်ငံလုံးဆိုင်ရာဆိုပြီးပဲပါတင်တဲ့ပုံပုံများပါတယ်ပါလိုက်ရဲ့အခွင့်များအားလုံးမပါသေးဘူးဆိုတာလည်းဒီဘက်ကတည်ပြီးသားဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမှာ
အပြစ်ရစရေးအလုံးပါဝင်ဖို့အရေးကြီးတဲ့အကြောင်းပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာတနက်ပြစ်ခံရတဲ့ကြောင်းစရာကိုခွဲစိတ်ကုသနေတဲ့အခြေအနေကိုသိထားရသမျှပြောပြပေးဖို့ရှိပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့စီးရီးယားနိုင်ငံထဲကအပြစ်ရလုပ်ငန်းတွေပြန်ဆနိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာသတင်းပတ်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့လူစန်းမြို့မှာဆွေးနွေးကြတာပါအလက်ပိုမြို့ကိုစီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါဒီလိုတန်တမာရေးအရာဆွေးနွေးရာကနေအထူးမျှော်လင့်ချက်တော့မရှိဘူးလို့ Mr. Lavrov ကမနေ့တောက်ကြနေ့ကပြောပါရယ်အလက်ပိုမြို့ကနေတန်ရာရသူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝိုင်းခံထားတဲ့နေရာတွေကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးပို့နိုင်ဖို့မြို့အရှိပိုင်းကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်နေတာတွေကို82နာရီကြာရန်နာပေးဖို့ထင်ရှားတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါရယ်အလက်ပိုမြို့ထဲမှာအရာသာထောက်ပံ့များစွာပေးမိနေတာပါတဘုံတွေကမြို့အရှိပိုင်းကိုထိန်းချုပ်ထားပြီးကျန်းတဲ့အပိုင်းတွေကိုတော့အစိုးရတပ်တွေကထိန်းချုပ်ထားတာပါစီးရီးယားသမ္မတဘာရှာအယ်အာဆတ်ပြုတ်ကျရေးတိုက်ပွဲဝင်နေတဲ့တဘုံတွေကိုပြစ်မှတ်ထားတိုက်နေတဲ့ဆိုတဲ့ရုရှားနဲ့မဟာမိတ်စီးရီးယားတပ်တွေကအလက်ပိုမြို့တဝိုက်ကစီးုံနေတဲ့ကုလသမဂ္ဂအကူအညီပေးရေးရင်နှီးတွေကိုပုံကျဲတိုက်ခိုက်ပါတယ်ဒီလောက်ကရက်စစ်ရာဇဝမှုမြောက်တဲ့လောက်ဖြစ်တဲ့ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲပါတယ်စစ်သွေးကြွတဘုံတွေကိုတိုက်ခိုက်တာလို့ရုရှားနဲ့စီးရီးယားတို့ကပြောဝင်မယ်လဲပုံကျဲတိုက်ခိုက်မှုအတွင်းကလင်းငယ်အတော်များများအပါအဝင်အရက်သားတွေတိုက်ဆုံနေရတာဖြစ်ပါတယ်
နောက်ဆုံးထွက်ပေါ်လာတဲ့သတင်းဖြစ်တဲ့သူ့ရဲ့အီးမေးလ်ဖောက်ခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ Democratic Party သမ္မတလောင်း Hillary Clinton ကိုအားလုံးကစောင့်ကြည့်နေကြပါတယ်။အဲဒီအီးမေးလ်တွေထဲမှာထိုနိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ရန်လုံမှုကိုထိန်းချုပ်ရင်ထိန်းချုပ်မထိန်းချုပ်ရင်ဒေသထဲမှာအမေရိကန်ရဲ့ဒုံးလက်နက်ကာကွယ်ရေးစနစ်ကိုတိစောက်ထားတာကိုရင်ဆိုင်ရမယ်ဆိုပြီးတော့ Democratic Party သမ္မတလောင်း Hillary Clinton ကပြောထားပါတယ်။အခုတစ်ပတ်ထုတ်ပြန်ခဲ့တဲ့အီးမေးလ်တွေထဲမှာ2013ခုနှစ်ကျော်လာတုန်းက Mrs. Clinton ယင်းဤမြုံနံတဲ့ဗန္ဓာရေးဖွဲ့စည်းတွေနဲ့အစည်းအဝေးပြုလုပ်ရမှာသူတရုတ်နိုင်ငံကိုပြောထားတဲ့အကြောင်းကိုဖော်ပြထားပါတယ်။အဲ့ဒါကတော့တရုတ်နိုင်ငံနေနဲ့မြောက်ကိုရီးယားကိုထိန်းချုပ်နိုင်ရင်ထိန်းချုပ်ဒါမှမဟုတ်သူတို့ကိုခုခံကာကွယ်ရတဲ့အနေအထားကိုရောက်လိမ့်မယ်လို့ပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဒေသကိုဒုံးကျည်ကာကွယ်ရေးစနစ်တွေလာထားပြီးစစ်သည်မော်တွေလည်းထပ်ပြီးတော့ဆေးလွတ်ထားနိုင်တယ်လို့တရုတ်နိုင်ငံကိုသတိပေးထားကြောင်းလည်းပြောထားပါတယ်။သူရဲ့မတ်ချက်စကားတွေကိုတည်ဝင်ထုတ်ပြန်ဖို့ညှင်းဆိုခဲ့ပြီးတော့အဲ့ဒီအီးမေးလ်မှန်ဆိုတာကိုလည်းအတည်ပြုဖို့သူ့မဲဆွယ်လှုပ်ရှားရေးအဖွဲ့ကတော့ညှင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကန်ဆစ်ပြည်နယ် Garden City ကပလီတခုအပါအဝင်လူနေအိမ်တွေကိုတိုက်ခိုက်ဖို့ကြံစီရဲဆိုပြီးဆွဆွဲခံရသူလူ3ဦးကိုဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်။တ냐ရှိခံရသူတွေကတော့ Curtis Allen, Gavin Wright နဲ့ Patrick Stain တို့ဖြစ်တယ်လို့ပြည်내ယာယီအစိုးရရှင်းနေ Tom Bell ကကန်ဆစ်ပြည်နယ် Wichita မြို့မှာသတင်းထောက်တွေကိုတောက်ကြနေကပြောပါရယ်။သူတို့အားလုံးကိုပြည်တွင်းအကြမ်းဖက်မှုနဲ့တရားစွဲထားတယ်လို့ရှင်းနေကပြောပါရယ်။ သူတို့သုံးဦးကို Garden City တောင်ဘက်62မိုင်အကွာက Liberal ရဲ့မှာတောက်ကြနေကဖမ်းဆီးခဲ့တာပါအတွင်ယူထောက်လိုင်းသမားကသူတို့သုံးဦးရဲ့စီစဉ်တွေကိုစုံစမ်းထောက်လိုင်းခဲ့ပြီးတရင်အချက်လက်ရယူခဲ့တာပါဆိုမာလီယာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေရှိတဲ့နေရာတွေကိုတိုက်ခိုက်ဖို့သူတို့သုံးဦးပြစ်မှတ်ထားစီစဉ်ခဲ့တာလို့ရှင်နေဘဲလ်ကပြောပါရယ်တီလူရင်မှာလက်နက်ခဲယမ်းကြောင့်အများပြားရှိသလိုပောက်ကွဲပစ္စည်းအပြည့်ပါတဲ့ကားတွေကို Garden City ကလူ120လောက်နေတဲ့တိုက်ခန်းထောင်လေးခုမှာရပ်ဖို့စီစဉ်ထားတာဖြစ်တယ်လို့ Mr. Bell ကပြောပါရယ်တိုက်ခိုက်မှုတွေကိုအမေရိကန်ရွေးကောက်ပွဲကျင်းပပြီးနောက်တည့်ရက်နိုဝင်ဘာလ9ရက်နေ့မှာလုပ်ဖို့ကြေညာထားကြတာပါ။တညာရှိခံရတဲ့လူ3ဦးဟာ Crusaders လို့ခေါ်တဲ့အဖွဲ့အစည်းကဖြစ်တယ်လို့ရှင်နေဘဲလ်စ်ကပြောပါရယ်။ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်အမြင့်ဆုံးတသက်တကျွန်းပြစ်ဒဏ်ကျခံရနိုင်ပါတယ်။ Kansas ပြည်နယ်က Garden City ဟာအသားထုတ်ပိုးရေးဆက်ယုံရှိပြီးရွှေပြောင်းအခြေချနေထိုင်သူအပေါင်းစုံကိုအလုပ်ခံရတာဖြစ်ပါရယ်။
အမေရိကန်နဲ့ကျူဘာနိုင်ငံကြားမှာစီးပွားရေးခွင်လန်းတွေပို့ပြီးတော့ဖန်တီးဖို့ကျူဘာနဲ့အနေနဲ့ကျူဘာနိုင်ငံအပေါ်ကန့်သတ်ပိတ်ပင်ထားတာတွေကိုရှော့ချသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအစိုးရကကြေညာလိုက်ပါတယ်။နိုင်ငံကြားမှာသိပ္ပံဆိုင်ရာကိစ္စရပ်တွေလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကုန်သွယ်ရေးနဲ့ကူးသန်းရောင်းဝယ်ရေးခွင်လန်းတွေကိုချဲ့ထွင်နိုင်ဖို့အတွက်နှီးပူရီအပြောင်းလဲတွေကိုသမ္မတအိုဘားမားအစိုးရကတောက်ကြနေကသဘောတူခဲ့ပါတယ်။နိုင်ငံခြားဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စကတော့အမှန်တကယ်အကြီးအကျယ်ခြားနားမှုတွေရှိနေသေးပဲဖြစ်ကြောင်းဒါပေမဲ့ဒီခြားနားချက်တွေကိုဖြေရှင်းဖို့အကောင်းဆုံးနည်းလမ်းကထိတွေ့ဆက်ဆံပြီးဆွေးနွေးညှိနှိုင်းသွားတာသာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်နိုင်ငံဆိုင်ရာကျူးဘာနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဂျိုဆဖီနာဗီဒေါကလည်းဒါဟာပိတ်ဆို့မှုတွေကိုယုံသိမ်းဖို့နဲ့နိုင်ငံဆက်ဆံရေးတိုးတက်လာစေဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းကျူးဘာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုစနစ်တွေအပြောင်းအလဲတွေဖြစ်လာအောင်မြင့်တင်ဆောင်ရွက်သွားဖို့ရည်ရွယ်ပြီးလှုံ့ဆော်တာဖြစ်တယ်လို့သမ္မတအိုဘားမားရဲ့ညွှန်ကြားချက်ကိုတော့သူကဝေဖန်လိုက်ပြီးတော့ဒါဟာကျူးဘာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာသာဖြစ်တယ်လို့ပြောလိုက်ပါတယ်။သမ္မတအိုဘားမားဆိုရရဲ့အခုနောက်ဆုံးအစီအစဉ်ကနိုင်ငံသားမှာဆေးပညာဆိုင်ရာသုတေသနလုပ်ငန်းတွေပူးရဲလှုံ့ဆော်ဖို့ကျူးဘာနိုင်ငံကထုတ်တဲ့ဆေးတွေကိုအမေရိကန်နိုင်ငံမှာရောင်းချဖို့နဲ့အမေရိကန်ဘဏ်တွေကျူးဘာနိုင်ငံမှာတွားရောက်လုပ်ကိုင်နိုင်ဖို့အခွင့်အလမ်းတွေမြင့်တင်ဆောင်ရွက်သွားဖို့ရည်ရွယ်တာဖြစ်ပါတယ်ခင်ဗျာ
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်ကြာရာပတိနေ့ကနှက်ရွာဆန်းသွားတဲ့အသက် 88 နှစ်အရွယ်ထိုင်းဘရင်ကြီးပူမီဘောအဗ်ဒူရီယာဂျက်ရဲ့ရုပ်အလောင်းဆန်ထားရနန်းတော်တဝိုက်မှာပူဆွေးတော့ကရောက်နေသူတွေနဲ့ဒီကနေ့စနေနေ့မှာကြစ်ကြိတ်တိုးနေပါတယ်။လက်ရှိအင်ရှေမင်းသားနမ်တက်ခင်အချင်းအတွင်းထီးနှန်းကိုဘရင်အကြံပေးကောင်စီကရရင်တာဝန်ယူထားမယ်လို့ဆိုပါတယ်။အဖြူနဲ့အနက်ရောင်ဝတ်စာတွေဝတ်ဆင်ထားကြတဲ့နိုင်ငံတော်ကလူတွေဟာသူတို့ချစ်မြတ်နိုးတဲ့ဘရင်ရုပ်ကလပ်ကိုမြင်ရမလားဆိုပြီးတော့ဖန်ကောက်မျိုးတော်ကိုရောက်ရှိလာကြပါတယ်။ဒါပေမဲ့လည်းနန်းတော်တဝိုက်ကနေရာတွေကိုသွာလာခွင့်ခုနှစ်ရက်ပိတ်လိုက်တယ်လို့ရဲတို့ကကြေညာလိုက်တဲ့အတွက်လူတွေစွေစွာဖြစ်သွားခဲ့ရပါတယ်။ခမတစ်ခုမှဝန်ထဲကျောင်းမှတ်တမ်းမှလက်မှတ်ရေးထိုးနိုင်ဖို့နောက်ပိုင်းမှာတော့နန်းတော်ဂိတ်တစ်ခုကိုဖွင့်ပေးလိုက်ပါတယ်။တိချအဆောက်အုံတစ်ခုမှစံထားတဲ့ဘရင်ကြီးရဲ့ရုပ်အလောင်းကိုတော့နောက်ထပ်15ရက်အတွင်းလူထုပရိသတ်ကိုပြသမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ဝမ်းထဲပူဆွေးနေတဲ့လူရန်ကြီးဟာမနဲ့အာယုံတက်ချင်းကလေးကနန်းတော်ပြင်ပမှာစနေတကျတန်းစီနေကြပြီးပူပြင်းတဲ့ရာဒီဥသူမှာအစားအသောက်တောက်ရည်နဲ့ချွေးတုပ်ပွားတွေကိုအချင်းချင်းမျှဝေပေးနေကြပါတယ်။ဘရင်ကြီးကတော့ကုံသွားတဲ့တရင်ကိုကြီးညာခဲတော့ကလက်ရှိအင်ရှေဆမ်မင်းနာမဟာဗာဂျီယာလောင်ခွန်ကထီနာအယယာကိုဆက်ခံသူဖြစ်မယ်လို့ထိုင်းဝန်ကြီးချုပ်ကကြီးညာခဲ့ပါတယ်။ဒါပေမဲ့လည်းအင်ရှေဆမ်မင်းနာကထီနာအယယာကိုချက်ချင်းဆက်ခံမှုဆန္ဒမရှိဘဲနိုင်ငံတော်ကတိုင်းသူပြည်သားတွေနဲ့တကွပူဆွေးဝမ်းထဲတဲ့အချင်းလိုတယ်လို့ပြောကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဘရင်ကျန်ပေအဖွဲ့ကနောက်ဘရင်နတ်သက်ချင်းအထိအလိုအလျောက်တာဝန်ယူသွားမှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ဝီဆာနုခရနမ်ကတောက်ကြနေမှာရုပ်ပြင်သံကြားကနေပြောဆိုသွားပါတယ်
။အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်တက်အောင်မှာဖြစ်သလိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့နိုင်ငံအရေးကိစ္စတွေနဲ့အတူဒေသရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကျရင်အိန္ဒိယနိုင်ငံကိုရောက်ရှိမှာပါ။ဒီခီးစဉ်မှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ခေါင်းဆောင်တွေနဲ့လုံခြုံရေးကိစ္စရပ်တွေဦးစားပေးဆွေးနွေးနိုင်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဒေါ်ဆန်းစုကြည်တက်အောင်မဲ့ BIMSTEC ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟစီနာလည်းတက်ရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကလက်ရှိဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်တဲ့မောင်တော်ဒေသတွေလှူရှားတဲ့အကမူမူဂျာဟက်ဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်ကြောင်းတောက်ကြနေကသမရယုံကသတင်းထုတ်ပြန်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီကိစ္စကိုအရေးတကြီးလှုပ်လာဖို့ရှိသလို ဒေါန်ဆန်းစုကြည်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့တွေ့ဆုံချိန်မှာနိုင်ငံခြားလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးပြီးအကျိုးတစုံတရာရအောင်လုပ်နိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒေါန်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာ18ရက်နေ့ကနေ19ရက်နေ့ထိလာအောင်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ BRICS BIMSTEC ညီလာခံပြီးမှနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။
ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS ထိပ်သီးညီလာခံကိုအိန္ဒိယနိုင်ငံအနောက်ဘက်ခြမ်းကဂိုအာမြို့မှာကျင်းပမှာဖြစ်ပြီးဒီညီလာခံအတွင်းမှာအဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်လာနေတဲ့စီးပွားရေးတွေကြောင့်ကုန်သွယ်မှုတွေတိုးမြင့်လောက်ဆောင်နိုင်ဖို့အတွက်နိလန်တွေကိုရှာဖွေသွားမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံ၅နိုင်ငံဟာကမ္ဘာလူဦးရေရဲ့တစ်ဝက်နေပါလောက်ရှိပြီးကမ္ဘာစီးပွားရေးရဲ့၄ဘုံတစ်ဘုံတန်ဖိုးအားဖြင့်တော့အမေရိကန်ဒေါ်လာ 16.6 ထရီလီယံထိရှိပါတယ်။ဒီနိုင်ငံတွေဟာသူတို့နိုင်ငံမှာရှိတဲ့ဆင်းရဲတဲ့လူဦးရေအများစုရဲ့နေစဉ်ဘဝအခြေအနေတွေတိုးတက်လာဖို့နဲ့သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းဖို့စရဲစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်ထဲမှာသူတို့ရဲ့စီးပွားရေးတွေကလည်းနေကွေလာနေတာပါနေကွေနေတဲ့စီးပွားရေးတွေကိုအရှိန်မြင့်နေဖို့အတွက်အဖွဲ့ဝင်နိုင်ငံတွေနဲ့သူတို့နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ဖို့လိုနေပေမဲ့အချင်းချင်းကြားမှာပြိုင်ဆိုင်ခြင်းတဲ့စိတ်တွေကိုညှိလခန့်အတွင်းမှာထိန်းချုပ်ထားမှာဖြစ်ပါတယ်အဲ့ဒီ၅နိုင်ငံဟာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာကြောင့်ပူးပေါင်းဆောင်ရွက်ဖို့ကိစ္စကပိုးပြီးတော့ရှုပ်ထွေးခက်ခဲစေပါတယ်ရုရှားနဲ့တရုတ်နိုင်ငံတွေကအာဏာရှင်စနစ်ဖြစ်တဲ့အတွက်ဒီမိုကရေစီစနစ်နဲ့တက်ဝင်လှုပ်ရှားနေတဲ့အိန္ဒိယတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေနဲ့တော့အကွဲပြားခြားနားနေပါတယ
်ရေခဲတရနဲ့လေးပေးသက်ဒီမှာအထုံးပြတဲ့ဖန်လုံရင်ဓာတ်ငွေတွေကိုရှော့ချဖို့တမိုင်းဝင်သဘောတူညီချက်ကိုကမ္ဘာနိုင်ငံ200နီးပါးလောက်ကသဘောတူလိုက်ကြပြီဖြစ်ပါတယ်ဒါဟာရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာအဓိကခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်ရွန်ဒါနိုင်ငံကာဂါလီမြို့မှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံအတွင်းစနေနေ့ကဒီသဘောတူညီချက်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်း VOA ကနေနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနှက်လောင်တဲ့ကိုရနိုင်တို့ကြေညာသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်မီးတွေငြိမ်းပြီးတော့ကြတော့နိုင်ငံသားတွေလည်းဘေးကင်းလက်နက်ကင်တွေနဲ့ဒေါသတွေအာဃာတတွေကိုနှိမ့်သက်ပေးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က NCA လက်မှတ်ထိုးတဲ့တနှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့သလိုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရရေးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ဖို့ဆက်လက်ဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။ဒါပြင်တိုင်းရင်းသားတွေဖြစ်နေတဲ့စစ်ရေးပြိပက္ခတွေရော့ပါနိုင်ရေးကူညီဆောင်ရွက်သွားမယ်လို့လည်းအပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကပြောထားပါတယ်။အသေးစိတ်ကိုမတ်စုမောင်ကဆက်ပြီးတော့ပြောပါမယ်ရှင်
။ဟုတ်ပါတယ်။သမရဟောင်းဦးသိန်းစိန်ဦးဆောင်နဲ့အရင်ဆိုးရလက်ထက်ပြီးခဲ့တဲ့2015ခုနှစ်မတ်လ31ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ကိုယ်စားလှယ်တွေဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA မူကြမ်းကိုသဘောတူခဲ့ကြပေမဲ့အောက်တိုဘာလ15ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ပဲအစိုးရတို့ကြားနှစ်ဖက်သဘောတူစာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒါကို NND ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆက်လက်အကောင့်ထဲဖော်နိုင်အောင်ဝိုင်းဝန်းကြိုးပမ်းပေးကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ကျင်းပတဲ့ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာပြောဆိုလိုက်ပါတယ်
ပြစ်ခတ်ရက်စက်ရေး Nationwide ဆိုတနိုင်ငံလုံးဆိုင်ရာဆိုပြီးပဲပါတီချင်းတဲ့ပုဂ္ဂိုလ်များပါတီပါလိုက်တဲ့အဖွဲ့များအားလုံးမပါသေးဘူးဆိုတာလည်းဒါတိပြည်သာဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမှရေးကြည့်ပါတယ်ကျွန်တော်နိုင်ငံအတွက်ရေးကြည့်ပါတယ်ငင်းကြင်းရေးဆိုတာဘာနဲ့မှတည်းလို့မရတဲ့ကျန္နာကြီးတစ်ခုပါ
ဒီနေ့ကျင်းပတဲ့ NCA နှစ်ပတ်လည်နေ့အခမ်းအနားမှာလဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းလက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးသူတို့အားလုံးဆက်လက်ကြိုးပမ်းနေပြီးတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတကားဖွဲ့ပြီးကန့်လှန့်ကြိုးစားနေပါတယ်လို့မိကွန်းပြောကြားခဲ့ပါတယ်အပြစ်မရက်ထားတဲ့အဖွဲ့တွေနဲ့အစိုးရတပ်တို့ကြားဖြစ်ပွားနေတဲ့တိုင်းရင်းဒေသကစစ်ရေးပဋိပက္ခတွေရော့ပါနိုင်ရေးအတွက်ကိုလည်းအပြစ်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကကူညီဆောင်ရွက်သွားမယ်လို့အပြစ်ရက်လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကလည်းပြောပါတယ
် NCA ကိုပူပေါင်းကောင်တယ်ဖော်မှာပေါ့ဗျာအဲ့ဒါကိုဆုံးဖြတ်ချက်တစ်ခုချတယ်လို့ပဲနောက်ထပ်ကျွန်တော်တို့ရဲ့ကြံခဲ့တဲ့အဖွဲ့တွေအတွက်လည်းလိုက်ပါနိုင်အောင်ကျွန်တော်တို့အစီအစဉ်လုပ်သွားပြီးတော့အစိုးရနဲ့ပူပေါင်းဆောင်ရွက်သွားမယ်ဆိုတာဆုံးဖြတ်ချက်ရှိပါတယ်ရှိတော့ဥကနှစ်ခုစလုံးကိုတော့တပြိုင်တည်းဆောင်ရွက်တဲ့နေရာမှာတစ်နှစ်တော့ကြာခဲ့ပြီပေါ့NCA အကောင့်ကဖော်တဲ့လုပ်ငန်းကတော့အချို့အောင်မြင်ပါတယ်တိုက်တာတူအောင်မြင်တယ်သို့တော့အဲ့ဒီစင်တယ်မဖြစ်သေးတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်လို့တော့တနည်းပြည့်သွားတယ်ပေါ့တို့ပါဝင်လာမှုကတော့ကျွန်တော်တို့က မပြောနိုင်သေးဘူးသူတို့အဖွဲ့အစည်းတွေကိုယ်တိုင်လက်ရှိအစိုးရတမတော်နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိနေပြီဥပမာဆိုရင်ဒီနေ့မော်လွယ်ပိုင်းဆိုရင်အဖြစ်မရသေးတဲ့အဖွဲ့တွေကကိုယ်စားလှယ်အဖွဲ့နဲ့အစိုးရနဲ့တွေ့နေကြပါတယ်အခုချိန်မှာတွေ့နေတော့မယ်ဒါဆိုတော့သူတို့ဒီလိုတွေ့ခွင့်ရတယ်တကားဖွင့်ထားတယ်ဆိုရင်အာသူတို့ရဲ့စင်စားချက်တွေကလည်းအဲ့လားအချိန်နဲ့တပြေးညီကောင်းလဲလာမယ်လို့တော့မျှော်လဲရအောင
်အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်းပြည်သူတွေတော့ကမီးငိမ့်စေဖို့ဒေသတွင်းမှာစစ်မီးတွေငိမ့်နိုင်မှုကဒေါသတွေအာဃာတတွေလျှော့ပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမြစ်တာရက်ခံသွားပါတယ
်ကျွန်တော်တို့ညီညာရေးရအောင်လို့ဆိုတော့ Nationwide Ceasefire Agreement ဆိုတဲ့စကားသားကိုဆင်ခြင်လိုက်ကျမတို့ကတိုင်းကလုံးဆိုင်ရာပြစ်ခတ်ရစေဆိုပေမဲ့ NCA လို့လည်းလည်းခေါ်ကြတယ်မြန်မာစကားနဲ့ကြတော့ပြစ်ခတ်ရစေပြီပေါ့အင်္ဂလိပ်ဘာသာစကားနဲ့ဆို ceasefire fire ဆိုတာပြစ်ခတ်ခြင်းနဲ့ fire ဆိုတာကတိုက်ခိုက်ခြင်းပဲပြီးတော့ကျမတို့ fire ဆိုတာလည်းအဓိကကမီးဆိုတဲ့စကားနဲ့ပြောလာတာဖြစ်ပါတယ်အဲ့တော့ကျမတို့ညီကြီးရင်းရလို့ဆိုလို့ရှိရင်အပြစ်ခတ်ရစေရရလို့ဆိုကျမတို့အတွင်းမီးတွေဖြစ်တဲ့ဒေါသတွေအာဃာတတွေညှိနှိုင်းမှုတွေကမြင့်ကြည့်ပါတယ်ဒါအားလုံးသက်ဆိုင်ရာပုဂ္ဂိုလ်အသီးသီးအဖွဲ့အစည်းအသီးသီးကမိမိတို့အတွင်းကသောတာရအာဃာတရငြိမ်းအောင်လုပ်နိုင်မှကျမတို့စစ်မှန်တဲ့ဉာဏ်ကြံရရမှာပါကျမတို့အခွင့်အရှင်းများအတွင်းမှာရှိတဲ့အာဃာတဒေါသမီးငြိမ်းမှလည်းပြည်သူပြည်သားများရဲ့တောကမီးမီးငြိမ်းနိုင်မှာဖြစ်ပါတယ်အားလုံးဟာကိုယ့်အမြင်နဲ့ရှိကြပါပါပဲနာကျင်ချက်တွေလည်းရှိရဲဆိုတော့ကျမတို့မြင်ပါဒါပေမဲ့ဒီနာကျင်ချက်တွေကိုလောဘကြော်လွှားနိုင်တဲ့အခြေချင်းလည်းကျမတို့အားလုံးမှာရှိတယ်ဆိုတော့ကျမယုံကြည်ပါတယ်ဒါကိုကြော်သွားနိုင်တဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ကျမတို့ပြန်ရမှာတကယ်ဆိုလို့ရှိရင်ကျမတို့က fire power ပေါ့နော်ကျမတို့ကမီးအင်အားကိုပြန်ရမှာမဟုတ်ပါဘူးဒီမီးကိုနှိမ့်နိုင်တဲ့အင်အားကိုပြန်ရမှာဖြစ်ပါတယ်
ရသားအစိုးရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အပြစ်ရက်လက်နှက်ကိုင်းတွေရောအပြစ်မရက်လက်နှက်ကိုင်းတွေပါပါဝင်တဲ့ပထမအကြိမ်27ရာစုပင်လုံးပြည်တော်စုငင်းညာရေးညီလာခံကို2016ခုနှစ် January လတုန်းကကျင်းပနိုင်ပြီးတော့ရှေ့ကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာအပြစ်မရက်ထားတဲ့လက်နှက်ကိုင်းတွေပါပါဝင်နိုင်ရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်နိုင်ရေးအပါအဝင် NCA လက်မှတ်အားလုံးရေးထိုးနိုင်ဖို့လှုံ့ဆော်နေကြပါတယ်ဒါပေမဲ့ကချင်အဖွဲ့လိုအပြစ်မရက်ထားတဲ့တိုင်းရင်းသားလက်နှက်ကိုင်းအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေသလိုအပြစ်ရက်ထားရှမ်းဖွဲ့နယ်လေစီးရီးထိတွေ့မှုတွေဖြစ်နေလို့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မေးခွန်းတွေထွက်ပေါ်နေပါတယ်ရှင
်မဆူမမရခိုင်ပြည်နယ်မြောက်ပိုင်းမတိမငိမ်ဖြစ်နေတဲ့မောင်းတော်ဒေသမှာတနက်ပစ်ခတ်ရတဲ့ကြောင်စရာတူကိုအေးပေါ်ခွက်စေကူတာနေတဲ့အကြောင်းပြည်နယ်ဘက်ကအတည်ပြုထားပါတယ်နေမြေမလုံခြုံတဲ့အတွက်ရာနဲ့ချီတဲ့ဒေသခံတွေဟာမောင်းတော်နဲ့ဘူးသီးတောင်မြို့တွေပေါ်ကိုပြောင်းရွှေ့လာနေကြသလိုတချို့ကတော့စစ်တွေနဲ့တခြားမျိုးတွေကိုပြောင်းရွှေ့နေတဲ့အတွက်စားနပ်ရိက္ခာခက်ခဲတာတွေရှိနေပြီးကျေးရွာတွေမှာစားနပ်ရိက္ခာပို့တဲ့အခါမှာလည်းလုံခြုံရေးအခက်တွေ့နေရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို VOA သတင်းတောက်မေခကတင်ပြထားပါတယ်ရှင်
။အစိုးရတပ်မတော်ကမောင်နှံဘူသီးတောင်နဲ့ရသေးတောင်သုံးမျိုးနယ်ကိုစစ်စင်ရေးနယ်မြေအဖြစ်မနေ့ကပဲသတ်မှတ်ထားပါတယ်။စင်စက်မပြတ်လုံခြုံရေးတွေရယူနေတုန်းမှပဲအခုလိုကြောင်းစရာတအုပ်ကိုပြစ်ခတ်ခံရမှုဖြစ်ပေါ်ခဲ့တာပါအပြစ်ခံရတဲ့သူဟာမောင်နှောမျိုးလေးမိုင်အကွာကန်တာယာအထက်ကမြို့ရွာသားဖြစ်ပြီးအဲ့ဒီရွာဟာမြို့နယ်အလံဝေးတာကြောင့်အဲ့ဒီနားမှာအကြမ်းဖက်သမားတွေရှိနေနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့သတ်မှတ်ထားပါတယ်ပြစ်ခတ်ခံရတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာချမ်းရေးကအခုလိုပြောပြတာပါ
ကျွန်တော်မသိဘူးကျွန်တော်တို့မျိုးလူမျိုးပေါ်တော့သူကအစိုးရခန့်ဆရာတော့မဟုတ်ဘူးဒေသဆွဲခန့်ဆရာပေါ့နော်ပြရပါတယ်အသက်23နှစ်ပေါ့
ဟ
ောင်းတိုင်းမှာတန်းရတယ်အခု operation လုပ်ဖို့ဟိုလုပ်နေပါတယ် operation ဝင်နေပါတယ်အဲ့တော့ bike ခွဲကြီးဒီမှာအထက်ကဟို foreign body ကိုတွေ့ပါကျွန်တော်တို့ပြောနေတယ်လက်နဲ့တော့ဥမာတက်လက်နဲ့နဲ့ပြစ်တာပေါ့နော်အဲ့ဒါ bike တော့တော့ဖောက်ဝဲပေါ့ဆိုတာလေဒါပေမဲ့လို့တကူတော့ရှိတာဆရာထွက်ချက်ကိုတိမှပြရအောင်ပါအခုလုပ်လို့ဆို operation ခန့်ထဲမှာကျွန်တော်ခင်နေဘာမှလည်းပြောနိုင်မှာမဟုတ်ဘူးဟုတ်ကဲ့ပါ။ဒါနဲ့တော့ပဲပြီးပါမယ်ဟုတ်။ဒီနေရာတွေအားလုံးကတော့သူတို့ရှိနိုင်တဲ့နေရာတွေပေါ့နော်
။
အဲနေရာတွေကမောင်းနှမြို့နဲ့လေးမိုင်ကျော်လောက်ဝေးတယ်။သူတို့နေတဲ့နေရာမှာရှိနိုင်မှာ။ဒီဟာကြီးသူတို့ကတော့အများကြီးတော့တုံးဆန်းနာမှာနေတယ်ပေါ့။သူတို့ရောတော့ဝင်နေတယ်မှာရှိပါတယ်အဲ့လို
ဒီလကိုရင်တွေကအကြံဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်နေမြေမတည်ငြိမ်ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းကဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာရိခါပြက်လက်တာတွေဖြစ်ပေါ်လာတာနဲ့ပြစ်ခတ်ခံရတာတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ကြေးလက်ကတိုင်းရင်းသားတွေဟာမြို့ပေါ်ကိုပြောင်းရွှေ့လာနေရတာတွေလည်းရှိနေပါတယ်။မောင်နှောမြို့ပေါ်ကိုတော့ကြေးလက်ကလူတွေရာနဲ့ချီပြီးရောက်ရှိလာသလိုအချို့တွေကတော့မောင်နှောမြို့ပေါ်ကနေ တခြားအရက်ကိုပြောင်းရွှေ့နေတယ်လို့မောင်တော်မျိုးအရေးပေါ်ကူညီကယ်ဆယ်ထောက်ပံ့ရေးကော်မတီဥက္ကဋ္ဌဥက္ကင်မောင်တန်းကပြောပါရယ်လက်ရှိနေရဲ့ဆွန့်ခွာနေရတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသူကအခုလိုပြောပြတာပါ
ဟုတ်ကဲ့အခုကျွန်တော်ဒုက္ခတွေကမောင်တော်မှာဆိုရင်150တောင်ပြည်တော်ပြီပုဒ်တော်မောင်တော်900တောင်ပြည်တော်တယ်အခုကတော့လုံခြုံပါတယ်ကျွန်တော်မောင်တော်မျိုးပေါ်လူတော်ပဲပုံတော်ရဲ့ကျောင်းမှာယာယီရှာထားပေးတယ်သူတို့ကလည်းအဓိကကတော့စားရတဲ့လူတွေအဲ့ဒါတွေကလည်းကျွန်တော်တို့ဒီဒီနေ့ဆိုရဖို့ကျွန်တော်တို့ဒီဌာနဆိုင်ရာဆရာဦးချိုးရဲ့ပြောတဲ့ဦးချိုးရဲ့ကဦးသိပြီးတော့ဟိုပေးကမ်းထားတာလည်းရှိပါတယ်အဲဒီကထွက်ခဲ့တာလည်းအကြောင်းကတော့ဟိုလုံချိုးရဲနဲ့စားရဲတောင်းရဲပေါ့စားရဲတောင်းရဲလုံချိုးရဲခက်ခဲတဲ့ရောဟိုနှိစ္စရာတွေကိုခေါ်လုံလာတဲ့သဘောပါ
ဘူးတီတော်မျိုးနယ်တွင်ကကျိလက်နေသူတွေပြည်သူတွေနဲ့မောင်နှောဘက်ကပြည်သူအချို့ကလည်းဘူးတီတော်မျိုးပေါ်ကိုပြောင်းရွှေ့လာနေတယ်လို့ဘူးတီတော်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရယ်လောလောဆယ်မှာတော့မောင်နှောနဲ့ဘူးတီတော်ကိုရောက်ရှိနေတဲ့ပြည်သူတွေကိုရဲရွာလူမှုအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားပါရယ်ဒီနယ်အစိုးရဘက်ကလည်းစောင့်ဝင်နေရေးအတွက်ဖြည့်ရှင်းပေးနေပေမဲ့ရက်ရှည်လာရင်အခက်အခဲဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါရယ်။ပြောင်းမလာသေးပဲရွာတွေမှာကြံနေသေးတဲ့ဒေသခံတွေအတွက်ကရိခါပြတ်တောက်လာနိုင်တဲ့အခြေအနေတစ်ခုမှရှိနေပြီးတွားရောက်ပို့ဆောင်ဖို့မှလည်းလုံခြုံရေးအရာစိတ်မချတာကြောင့်ခက်ခဲတာတွေဖြစ်နေတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဦးအောင်ကျော်မင်းကလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုခုလိုပြောပြပါရယ်။ဟိုကရိခါရွာတွေ
မှာရှိနေတဲ့လူတွေကိုကျွန်တော်တို့ဆော်ပြီးတော့ဟိုကရိခါထောက်ပံ့ပါပါရဲကထောက်ပံ့မဲ့ဥစ္စာကအဲ့ဒီမှာဘလို့ဖြစ်နေလဲဆိုတော့ဟိုဟာလုံချုံရေးအရာကျတော့တော့ရမယ့်ဥစ္စာကတော်တော်လေးအခက်ကြီးနေပါတယ်ရဲကပိုးလာတဲ့ကားတဲ့ဟိုအဲ့ဒီတိုက်ခိုင်းမဲ့ဥစ္စာကကျွန်တော်တို့အဲ့ဒါကိုစိုးရင်လို့အဲ့ဒီမှာစောမဲ့ဥစ္စာကိုနည်းနည်းရဲထားပါတယ်အခုလက်ရှိအချိန်တွေကတော့ကြီးကျွန်တော်တို့ဒေသခံတွေရဲ့ဟိုစိတ်ပိဆိုင်ရာအကြောက်တရားကတော်တော်လေးကိုကြီးစွန်းနေပါတယ်သူတို့ရော်တွေရဲ့ပက်ပက်လေးမှာဘလို့ဆိုမလို့ကလာရော်တွေပဲကြီးစွန်းနေတာပေါ့ဒီမှာသူတို့ကလုံဝကိုဘလောက်မဆိုလုံချုံရေးအနေထားချပေးထားရင်လေသူတို့ကမနေရတဲ့စိတ်ပိုက်ဆိုင်ရာကင်စားချက်တွေကများတော့ပါဘူး။မော်တော်ရေးလုံခုံရေးကမြို့ပေါ်ကတော့နေနေဈေးအစောအလာအဝေးအချင်းကတော့ကြီးပါတယ်
ဟုတ်
ဒါပေမဲ့သူ့ရင်ကြောက်ကြလွယ်တဲ့လူတွေကတော့ပြေးနေကြတာပါပဲ
။အော်တိုဘာ9ရက်နေ့ကစလို့မောင်နှောဒေတာတွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအကာမူဂျာဟီဒန်အဖွဲ့ကနေလှုပ်ဆောင်နေတာဖြစ်ပြီးနယ်မြေရှင်းလင်းမှုများကိုတက်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်များပါဝင်တဲ့ပူးပေါင်းစစ်ကြောင်းကဆောင်ရွက်နေတယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာထားပါတယ်။ဒီအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံနေကြားဆောင်ရဲတပ်ဖွဲ့က5ဦးတက်မတော်ဘက်က5ဦးတိုင်းပြည်အတွက်အသက်ပေးလှူထားရပါတယ်ရှင်။
မေခဆုံးစက်တင်ပြသွားတာပါရှင်။စကိုင်းတိုင်းဒေသကြီးဟ ோம் လင်းမြို့နယ်ကနေပြီးတော့မုံရွာကိုစုံစင်းလာတဲ့ခီးသည်တင်ရေရင်တစဉ်ဒီကနေ့တိတ်မောက်သွားပါရတယ်။အဲဒီမှာလူတချို့တေဆုံးပြီးအတော်များများပျောက်နေပါတယ်။ခီးသည်200လောက်လိုက်ပါလာခဲ့ကြောင်းအစိုးရသတင်းတွေမှာပြောထားပြီးတော့ပျောက်ဆုံးသူကတော့20ဝန်းကျင်ရှိနေပြီးကယ်ဆယ်ရေးအဖွဲ့တွေကအခုဆက်ပြီးတော့ရှာဖွေနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှာကပြောပြပါမယ်ရှင်။
စကိုင်းတိုင်းကဏီမြို့နယ်မိချောင်းတွင်ရှေးရွာနီးမှာအမြန်ရေရင်တိတ်မောက်ခဲ့တာပါချင်းနှင်းမြချောင်းတိုင်းစုံစင်းလာတဲ့အမြန်ရင်ဟာလူရေ200ထက်မနည်းတဲဆောင်လာခဲ့ပြီးတိတ်မောက်ခဲ့တာကြောင့်ညနေပိုင်းအထိတော့ကဏီမြို့နယ်ကင်းတိုက်နယ်ဆေးရုံကိုအလောင်းလေးလောင်းရောက်ရှိလာခဲ့တယ်လို့လူနာ42ဦးဆေးဝါးကုသမှုခံရတယ်ဆိုပြီးကင်းတိုက်နယ်ဆေးရုံကဆရာမဒေါ်အေးဝင်းကပြောပါတယ်လူန
ာတွေပြောပြတဲ့ပုံရသူတို့ကတော့မော်တော်မှာလူကမတန်တဆတင်ထားတယ်ပေါ့လူ100ကျော်300ပန်းကြီးပါတယ်ပေါ့နော်အဲ့ဒါကိုကဏီမျိုးနယ်မိသားစုရွာနာမှာမော်တော်ပေါက်သွားတယ်မနေ့က6နာရီဆိုလောက်ပေါ့ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာမတို့ကြည့်လို့လာလေးများရောက်လာဆရာမတို့စီလူနာ42ယောက်ချင်း42ယောက်နောက်အသေးရောက်တာကအခုနောက်အတူတူကြကြတော့ဟိုဟာဖြစ်သွားပြီ4လောင်းဖြစ်သွားပြီဒီဆုံးရလအလောင်းရောက်လာတာ4ယောက်ဒီလောက်ပေါ့နော်။နောက်ဟိုကောင်းပကတိကတော့42ယောက်ပေါ့။လူနာအနေနဲ့ရောက်လာတာ42ယောက်ပေါ့။နောက်ကကြတော့ဒီချင်းသေးရွာတွေကတိန်ကုန်းကျောင်းတိုင်းမှာက23ယောက်။နောက်ဒီကျောင်းတွင်းသေးကမှာက84ယောက်ရှိတယ်။ဟုတ်ကဲ့စေုံပေါ်လူနာချင်းရောက်လာတာက42ယောက်ပေါ့နော်။အဲ့ဒါတော့အားလုံးကတော့စက်ရှင်ပါတယ်။အားလုံးကောင်းပါတယ်ရှင်နေကောင်းပါတယ်ရှင်။ခုနကပြောတဲ့ဟိုခုံကြီးကျောင်းတို့ဒီကျောင်းတွင်းရွာတို့ဆိုတာကတော့သူတို့ကတော့ကောင်းလို့ဒီတိုင်းနဲ့ထားထားတာပေါ့လူနာဆိုတော့စေုံကိုပါတယ်ရှင်။
တိုက်နယ်စေးရုံကိုရောက်လာသူတွေကတော့စိုးရိမ်စရာမရှိတော့တဲ့အကြောင်းနဲ့အချင်းနဲ့အနှဲငယ်စိုးတဲ့သူတွေကိုတော့မုံရွာစေးရုံကိုပို့ဖို့အတွက်စီစဉ်နေတယ်ဆိုပြီးပြောပြပါတယ်
။အဲ့နဲ့လို့ဟိုဟာပေါ့ဟိုအထုတ်ရောင်းလာလောက်ပါလောက်၄ယောက်လောက်တော့ရှိပါတယ်ငကိုရဲ့စီကိုပါညာနဲ့အဲ့၄ယောက်ကိုတော့ကျွန်မမုံရွာလဲကိုစီစဉ်ထားပါတယ်သူတို့ကလည်းအချင်းနဲ့ရိုင်းမစိုးအောင်ရှင်းကြောက်ဆုံးစဲကောရှင်းစာဖွေစဲကြောက်ဆုံးစဲ
လူကြောက်ဆုံးမှုတွေရှိနေတာကြောင့် ကျေးဇူးရှင်နဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပရဟိတအဖွဲ့တွေကကျေးဇူးရေးလုပ်ငန်းတွေကိုဆက်တိုက်လုပ်ဆောင်နေရလို့လဲဆိုပါတယ်။
ဟုတ်ဆက်လက်တော့ရှာဖွေနေတယ်ရှင်အဲ့ဒါတော့နောက်ထပ်ဟိုအလောင်းပါညာနေနဲ့ရောက်လာရင်တော့သိအောင်ပေါ်ရောက်လာတယ်ရှင်ဟိုကညကန်းပါညာကြတော့အဲ့မှာကျေးဇူးအဖွဲ့တွေပါညာတော့ဆက်လုပ်ကြပါရှင်လူမှုဝန်ထမ်းကျေးဇူးရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့သူ့ရဲ့ကိုယ်ပိုင် Facebook
စာမျက်နှာမှာဟောမလင်းကနေမုံရွာမြို့ကိုစုံစင်းလာတဲ့ခရီးစဉ်200ဦးခန့်တဲဆောင်လာတဲ့အောင်စိုးမိုးကျော်အမြန်ရင်တိမ့်မောက်နှင်းမြုပ်ခဲ့ကြောင်းနဲ့ ရင်းရင်တိမ်မောက်မှုကြောင့်လက်တလုံးလူနှစ်ဦးသေဆုံးခဲ့တယ်လို့လူ 80 ခန့်ပျောက်ဆုံးတယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကလည်းသွားရောက်ကြည့်ရှုနေတဲ့အကြောင်းနဲ့စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလည်းသွားရောက်ပြီးပျောက်ဆုံးသူတွေကိုရှာဖွေပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အကြောင်းကိုလည်းရေးသားဖော်ပြထားပါတယ်ရှင်။
ဆက်စစ်ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားအစိုးရတက်လာပြီးပြည်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ် င်္ဂန်ငါနဲ့ပါလွတ်လွတ်လပ်လပ်ကုလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်
ညာ9နိုင်ခွဲမှာထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်ညနေပိုင်းအစီအစဉ်တွေမကြာခင်အဆုံးသတ်ပါတော့မရှင်ကြာနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမရှင်
American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ Syria နိုင်ငံထက်ကအပြည့်ရလုပ်ငန်းတွေပြန်ဆောင်နိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့က Switzerland နိုင်ငံမှာတွေ့ဆုံကြပါရယ် Syria နိုင်ငံမြောက်ပိုင်း Aleppo မြို့မှာသတင်းဘက်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့က Luzhin မြို့မှာဆွေးနွေးကြတာပါ Aleppo မြို့ကို Syria အစိုးရနဲ့ Russia တို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါဒီလိုတန်တမာရေးအရဆွေးနွေးရကနေမြို့အထူးမျှော်လင့်ချက်တော့မရှိဘူးလို့ Russia နိုင်ငံခြားရေးဝန်ကြီး Mr. Lavrov ကမနေ့တောက်ကြနေ့ကပြောပါရယ်နောက်ဆုံးထွက်ပေါ်လာတဲ့သတင်းဖြစ်တဲ့ Clinton ရဲ့ email အဖောက်ခံရတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ Democratic Party သမ္မတလောင်း Hillary Clinton ကိုအားလုံးကစောင့်ကြည့်နေကြပါတယ်။အဲ့ဒီ email တွေထဲမှာတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ရန်လုံမှုတွေကိုထိန်းချုပ်ရင်ထိန်းချုပ်မထိန်းချုပ်ရင်ဒေသတွေမှာ American ရဲ့ဒုံးလန့်တဲ့ကာကွယ်ရေးစနစ်ကိုတိဆောက်တာကိုရင်ဆိုင်ရလိမ့်မယ်လို့ Democratic Party သမ္မတလောင်း Hillary Clinton ကပြောထားပါတယ်။အခုတစ်ပတ်ထုတ်ပြန်တဲ့ email တွေထဲကထဲမှာ2013ဂျွန်လတုန်းက Miss Clinton ကရင်းနှီးမြှုပ်နှံတဲ့ဘာသာရေးအဖွဲ့အစည်းတွေနဲ့စီဝေးပြုလုပ်ရမှာတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုထိန်းချုပ်နိုင်ရင်ထိန်းချုပ်ဒါမှမဟုတ်သူတို့ခုခံကာကွယ်ရတဲ့အနေအထားကိုရောက်လိမ့်မယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ Brimstick Brimstack ထိပ်တည်အစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့တွေ့ဆုံပြီးနိုင်ငံရေးကိစ္စတွေနဲ့အတူဒေသရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။ထောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာအိန္ဒိယကိုရောက်ရှိမှာပါတိခိဆင်မှာအိန္ဒိချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကောင်ဆောင်တွေနဲ့လုံခြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းကြပါရဲ့ရှင်
။စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Brighted Sonya ဖြစ်ပါတယ်။ VOA American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ညကိုနိုင်ကြရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။
This program has come to you from the Voice of America, Washington.